ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားပင်လယ်ပြင်မှာဗုဒ္ဓဟူးနေ့အစောပိုင်းကတင်းမောနင်းမြုပ်မှုအတွင်းအ ਨੇ ဆုံးမြန်မာနိုင်ငံသား2ဦးနဲ့တရုတ်နိုင်ငံသား6ဦးသေဆုံးခဲ့တဲ့အကြောင်းကြာသပတေးနေ့မှာတရုတ်အာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။တန်ကြိမ်6500ကျော်ရှိတဲ့ဟောင်ကောင်မှတ်ပုံတင်ဂျင်တီယန်တင်းမောပေါ်မှာတရုတ်နိုင်ငံကတင်းမောသား14ယောက်နဲ့မြန်မာ8ယောက်လိုက်ပါလာခဲ့တဲ့အကြောင်းဂျပန်နိုင်ငံကတရုတ်ကောင်စစ်ဝင်ရုံးကိုကိုးကားပြီးတော့တရုတ်နိုင်ငံပိုင် CGTN သတင်းမှာဖော်ပြထားတာပါဂျပန်နိုင်ငံနာဂါဆာကီအနောက်တောင်ဘက်မိုင်100လောက်အကွာပင်လယ်ပြင်မှာဗုဒ္ဓဟူးနေ့ကတင်မောနင်းမြုပ်မှုတွင်တရုတ်နိုင်ငံသား4ယောက်အပါအဝင်လူ5ယောက်ကိုကယ်ဆယ်နိုင်ခဲ့ပြီးကျန်တဲ့သူတွေကတော့ပျောက်ဆုံးနေတယ်လို့လည်းသတင်းတွေကဖော်ပြကြပါတယ်တင်မောနင်းမြုပ်တဲ့အကြောင်းရင်းကိုမသိရသေးပေမဲ့နင်းမြုပ်တဲ့အချိန်မှာရာသီဥတုဆိုးဝါးပြီးတော့လေပြင်းထန်နေတယ်လို့လည်းဂျပန်ကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါရရှင်ဂျပန်နိုင်ငံအပါအဝင်အာရှဒေသမှာပြင်းထန်တဲ့အအေးဒဏ်ကြောင့်ထိခိုက်ဒေဆုံးမှုတွေတွားရည်လာရည်အခက်ခဲတွေကြုံနေရပါတယ်ဂျပန်နိုင်ငံမြောက်ပိုင်းမှာစီးနှင်းတွေအပြင်းထန်ကျနေပြီးစံချိန်တင်အအေးဒဏ်ကြောင့်တွားလာဆက်သွယ်ရေးတွေပြတ်တောက်နေပါတယ်ပြည်တွင်းလေရင်ခီးစဉ်ပေါင်း450ကိုဖျက်သိမ်းထားရပြီးနိုင်ငံတဝမ်းကအဝေးပြေးလမ်းပေါင်း490ကိုလည်းပိတ်ထားရတယ်လို့ယထာလိုင်း58လိုင်းရန်နာထားရတယ်လို့တည်ယူပို့ဆောင်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အလားတူအိမ်နီးချင်းတောင်ကိုရီးယားမှာလည်းစီးနှင်းတွေအပြင်းထန်ကျပြီးတော့လေပြင်းတွေလည်းတိုက်ခတ်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလည်းဒီတစ်ပတ်အစောပိုင်းကပြင်းထန်တဲ့အအေးဒဏ်ကြောင့်တေဆုံးသူအနည်းဆုံး124ယောက်ရှိခဲ့တဲ့အကြောင်းဒေသခံသတင်းတွေကဖော်ပြကြပါတယ်။ပြင်းထန်တဲ့အအေးဒဏ်အောက်မှာရေမီ gas ပြက်လက်မှုတွေကြောင့်အခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေရတယ်လို့လည်းဒေသခံတွေကပြောပါရယ်တရုတ်နိုင်ငံမှာလည်းရေကဲမှတ်အောက်ရောက်တဲ့အထိအအေးဒဏ်လွန်ကဲမှုနဲ့ကြုံနေရတာပါတရုတ်နိုင်ငံမြောက်ဖက်စွန်းမိုဟဲမြို့မှာဆိုရင်လည်းအနှုတ် 53 ဒီဂရီ Celsius အထိစံချိန်တင်အောင်အေးခဲ့ပါရယ်ရှင်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်နဲ့မလန်မကန်မလက်ကရေးလက်ကြားအနီးကမ်းခြေမှာကြာသပတေးနေ့ကကျင်းပခဲ့တဲ့ဌာနေတိုင်းရင်းသားတွေရဲ့ရိုးရာပူဇော်ပွဲကိုဒေသခံ100ကျော်ဆင်နွှဲကြကြပါတယ်။မာမာရီလူမျိုးစုတွေရဲ့ရိုးရာအတိုင်းမျက်ခြောက်တွေကိုခါမပတ်အင်ကြီးလိုဝတ်စားဆင်ရင်ပြီးနတ်ဆရာတွေကဥဆောင်ကျင်းပခဲ့တာပါ။ကယ်ရီကျွန်းပေါ်မှာရှိတဲ့ရွာကနေကန်ယိုဒန်တလျှောက်2မိုင်လောက်ကိုလမ်းလျှောက်လာခဲ့ကြတဲ့ဌာနေတိုင်းရင်းသားတွေဟာချက်ပြုတ်ထားတဲ့ပြောင်းမှုဈေးတွေကိုလည်းဖြန့်ကျဲခဲ့ကြပါတယ်။ဒီရေကြချိန်ပင်လယ်ကမ်းခြေမှာကျင်းပတဲ့ဒီအခမ်းအနားတွင်ယာယီဆောက်ထားတဲ့မျော်စင်ငယ်ပေါ်မှာပူဇော်ပသတာတွေကိုလည်းလှုပ်ခဲ့ကြပါတယ်။ဘိုးဘေးတွေကိုပူဇော်ပြီးတော့မမြင်နိုင်တဲ့ကန်ကြမ္မာဇိုးတွေမကြအောင်ဆူတောင်းလေရှိတဲ့ပူဇာပန်တိုင်းအခမ်းအနားကိုနှစ်စဉ်နှစ်တိုင်းကျင်းပလာခဲ့တာဟာဆိုရင်အနည်းဆုံးနှစ်ပေါင်း200ရှိပါပြီရှင်။